နိုင်ငံတော်အရေးပေါ်အခြေအနေပြဌာန်းခြင်းနဲ့ပတ်သက်လို့တရားပြည်နယ်ဝန်ကြီးချုပ်ဟာ2008ခုနှစ်အခြေခံဥပဒေကိုနားလည်မှုလွယ်မှာပြီးသူ့ထင်မြင်ချက်တွေကိုသာပြောဆိုခဲ့တယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတင်ထုတ်ပြန်ပါတယ်တရားပြည်နယ်ဗိုလ်ချုပ်ကျေးရွတ်ဆောက်လုပ်ရေးကန့်ကွက်မှုတွေအပေါ်ဆန္ဒပြတွေကိုတရားဝန်ကြီးချုပ်ကတတိပေးပြောကြားခဲ့တယ်နဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအခုလိုတုံ့ပြန်လိုက်တာပါဗိုလ်ချုပ်ကျေးရွတ်ဆောက်လုပ်မှုကန့်ကွက်တာကနေစုပူမငင်တက်မှုတွေဖြစ်လာရင်တက်မတော်ကိုတာဝန်ပေးမယ်အဲ့ဒီအတွက်ဖွဲ့စည်းပုံအရသူ့မှာလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးတရားပြည်နယ်ဝန်ကြီးချုပ်ကတရားပြည်နယ်အတွင်းကအဖွဲ့အစည်းတွေကိုခေါ်ယူတတိပေးကြတာပါအဲ့ဒီလိုပြောဆိုချက်ဟာချင်းချောက်တာဖြစ်တယ်ဆိုပြီးဒေသကဆန္ဒပြတွေကရောဒီမနက်ကအတွင်းကတက်ကြွလှုပ်ရှားသူတွေကပါတရားဝန်ကြီးချုပ်ကိုအတော်လေးဒေါသဖြစ်ပြီးတော့ဝေဖန်ခဲ့ကြပါတယ်ကော်ဝေးဦးကြီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာတော့2008ဖွဲ့စည်းပုံပြဋ္ဌာန်းချက်အရရေပေါ်အခြေအနေအတွက်အဓိကလုပ်ပိုင်ခွင့်အာဏာဟာကာလုံးတို့အတူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာပဲတာဝန်ရှိပြီးတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေမှာဒီလိုလုပ်ပိုင်ခွင့်မရှိဘူးလို့ထောက်ပြထားပါတယ်။ဒါကြောင့်လဲတရားဝန်ကြီးချုပ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုနားလည်မှုလွယ်မှာစွာပြောဆိုတာဖြစ်ပြီးတက်မတော်အနေနဲ့ကတော့ဖွဲ့စည်းပုံပြဋ္ဌာန်းချက်နဲ့အညီပဲဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြပါတယ်။